ြမ်းဖက်စစ်အစိုးရကိုတနိုင်ငံလုံးကခုခံတွန်းလှန်ကြဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကစက်တင်ဘာလ9ရက်နေ့ကကြေညာပါတယ်။ NUG အစိုးရရဲ့လက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေဟာမိမိတို့ဒေသအတွင်းကစစ်အာဏာရှင်နဲ့တောက်တိုင်အဖွဲ့အစည်းတွေကိုပြစ်မှတ်ထားဖို့လဲညွှန်ကြားပါတယ်။တချိန်တည်းမှာပဲစစ်အာဏာရှင်ရဲ့တောက်တိုင်တပ်ဖွဲ့တွေဖြစ်တဲ့BGF နယ်ကြားဆောင်တပ်နဲ့ပြည်သူ့စစ်ကို PDF ပြည်သူ့တပ်နဲ့ပူးပေါင်းဖို့တိုက်တွန်းထားပါတယ်။ PDF ပြည်သူ့ကာကွယ်ရေးတပ်ဟာမြို့နယ်တိုင်းမှာရှိနေပြီးပျောက်ကြားအဖြစ်လှုပ်ရှားနေပါတယ်။ပြည်သူ့စစ်ဆိုတဲ့ရတားလက်နက်ကိုင်အဖွဲ့ရှိနေတာဥမှုအစိုးရလက်ထက်ကလေးကပါ1953မှာရတားလက်နက်ကိုင်အဖွဲ့ရှိနေပါပြီ။2008အခြေခံဥပဒေပြဋ္ဌာန်းတဲ့နောက်ပိုင်းမှာနယ်ကြားဆောင်တပ်ပေါ်ပေါက်လာပါတယ်။တိုင်းနာလက်နက်ကိုင်နဲ့တပ်မတော်သားအချို့ပေါင်းစည်းထားတဲ့အဖွဲ့ဟာ BGF နေကြားဆောင်တပ်ဖြစ်လာပါလေ။ကချင်း၊ကရင်၊ကယားနဲ့ရှမ်းပြည်နယ်မှာနေကြားဆောင်တပ်ဖွဲ့26ခုရှိပြီးပြည်သူ့စစ်က52ခုရှိကြောင်း John Buchanan နဲ့2016သုတေသနစာရမ်းမှာဖော်ပြထားပါလေ။တိုင်းနာတပ်ဖွဲ့ကြီးတွေကခွဲထွက်သူတွေနေကြားဆောင်တပ်ဖြစ်လာကြပါလေ။
တော်လိုင်းတပ်တန်းအရင်ဆုံးဖြစ်တဲ့ KNU ကရင်အမျိုးသားအစည်းအရုံးအခြေစိုက်တဲ့ကရင်ပြည်နယ်မှာနေသားဆောင်တပ်73ခုရှိပါတယ်။အမိတ်ပေးစနစ်အရတပ်မတော်နဲ့ပေါင်းစည်းထားတဲ့တပ်ဖြစ်တဲ့အတွက်ငွေကြေးစစ်လက်နက်ပစ္စည်းနဲ့အခြားအထောက်ပံ့တွေရရှိပါတယ်။ဒီနည်းဆိုရရင်တော့တပ်မတော်လက်အောက်ခံပြည်သူစစ်ဟာနေသားဆောင်တပ်ဖြစ်ပါတယ်။တပ်မတော်နဲ့ပေါင်းစည်းထားတာမို့လက်နက်ကြီးကန်ဆောင်ခွင့်ရရှိပါတယ်။နေသားဆောင်တပ်တစ်ခုမှာတပ်မတော်အရာရှိ3ဦးနဲ့စစ်သား30ပါဝင်ပါတယ်။နေကြားဆောင်တက်ဟာမိသားစုစားဝတ်နေရေးအတွက်စီးပွားရေးလုပ်ရပါတယ်။အခွန်အောက်ယူမှု၊ကုန်ထုတ်လုပ်မှု၊စိုက်ပျိုးရေး၊အိမ်ချမ်းမြေ၊တစ်လုပ်ငန်း၊တပ်တူတွင်းလုပ်ငန်းစတာတွေကိုနေကြားဆောင်တက်ကလုပ်ကံခွင့်ရပါတယ်။မူရည်စေဝါရောင်းဝယ်ရေးမှလည်းနေကြားဆောင်တက်နဲ့ပြည်သူစစ်တွေပါဝင်နေတယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါတယ
်။တပ်မတော်နဲ့ပေါင်းစည်းထားတဲ့လက်နက်ကိုင်အဖွဲ့ကိုနေကြားဆောင်တက်လို့ခေါ်ပြီးတပ်မတော်ကအသိအမှတ်ပြုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုပြည်သူစစ်လို့ခေါ်ပါတယ်ပြည်သူစစ်တွေမှာယူနီဖောင်းအစစ်နဲ့ခွဲပြားတတ်မှတ်ထားတာမျိုးမရှိပါဘူးတပ်မတော်ရဲ့ထောက်ပံ့မှုကိုလည်းမရကြပါဘူးဒါပေမဲ့စစ်စင်ရေးမှာတပ်မတော်ကိုကူညီရပါတယ်တပ်သား10ဦးပါဝင်တဲ့အဖွဲ့ကနေတရားကျော်ပါဝင်တဲ့အဖွဲ့အထိပြည်သူစစ်အမျိုးမျိုးရှိပါတယ်များသောအားဖြင့်တပ်မတော်ကိုစန့်ကျင်တိုက်ခိုက်ရာကနေအပြစ်ရသဘောတူချက်ရယူပြီးတပ်မတော်ဩဇာကပြည်သူစစ်ဘဝကိုရောက်သွားကြတာဖြစ်ပါတယ်ဘဝရက်ဒီရဲ့အတွက်ပြည်သူစစ်လောက်ရတဲ့သဘောဖြစ်ပါတယ
်နေကြောင်တက်တဲ့ပြည်သူစစ်အဖွဲ့ဟာကိုကျိုးစည်းဝါအတွက်တပ်မတော်နဲ့နားလည်မှုယူထားတဲ့တိုင်းရင်းသားလက်နက်ကင်တွေဖြစ်ပါတယ်ဥပမာနေကြောင်တက်အများဆုံးဒေသဟာကရင်ပြည်နယ်ဖြစ်ပြီးရွှေကုတ်ကိုတရုတ်လောင်ကစားမြို့ဟာနေကြောင်တက်တစ်ခုရဲ့စည်းဝါးရေးလုပ်ငန်းဖြစ်ပါတယ်ဘဝရက်ဒီဖို့အတွက်တရုတ်ဝင်လုပ်ငန်းရောတရားမဝင်တဲ့လုပ်ငန်းရောလုပ်ကံကြသူတွေဖြစ်ပါလေ။တိုင်းသားလက်နက်ကိုင်အဖွဲ့ကြီးလိုနိုင်ငံရေးရည်ရွယ်ချက်ခိုင်ခိုင်မာမာရှိတာမဟုတ်ပါဘူး။နောက်ဆုံးစစ်အာဏာသိမ်းမှုကြောင့်ပေါ်လာတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ကတော့နိုင်ငံရေးစိတ်ဓာတ်ပြင်းထန်တဲ့အဖွဲ့အစည်းဖြစ်ပါလေ။ကျင်းမြောင်းတဲ့ကိုကျိုးစည်းဝါးကိုအဓိကထားတဲ့လက်နက်ကိုင်အဖွဲ့တွေမှာနိုင်ငံရေးအမျှော်မြင်မရှိကြတာများပါလေ
။ PDF ပြည်သူ့ကာကွယ်ရေးတပ်ရဲ့ထူးခြားချက်ကတော့မြန်မာတိုင်းရင်းသားအပါအဝင်များပြားလာတာဖြစ်ပါတယ်။ယုံကြည်ချက်နဲ့တိုက်ခိုက်တဲ့အတွက်အာဏာရှင်တပ်မှာအကြအဆုံးများပါတယ်။အသေးအပြောက်များတဲ့အခါတာဝေးပစ်လက်နဲ့ကြီးနဲ့ကြေးရည်ကိုပစ်ခတ်တဲ့အပြင်လေကြောင်းကနေလည်းဘုံကျဲပြီးတုံ့ပြန်ပါတယ်။ပြည်သူနဲ့အဆက်အသွယ်ပြတ်သားအောင်ဖြတ်လေးပြတ်လမ်းစဉ်ကိုအာဏာရှင်တပ်ကကျဉ်းသုံးလာပါတယ်။ရိတ်ခါတရင်နဲ့ငွေကြေးတပ်သားစုဆောင်မှုခက်ခဲသွားအောင်လုပ်တဲ့နည်းပါပဲ။ဒါပေမဲ့ PDF ပြည်သူ့ကာကွယ်ရေးတပ်မှာတပ်မတော်သားနဲ့ရဲသားတွေပါဝင်လာတာကိုကြည့်ရင်ပြည်သူနဲ့အဆက်မပြတ်တာအလွန်တင်ရှားနေပါတယ်။အရင်ကတော့တိုင်းရင်းသားလက်နက်ကိုင်သာရှိပါတယ်။အာဏာသိမ်းပြီးမှမြမလက်နက်ကိုင်ပြည်သူ့ကာကွယ်ရေးတပ်တွေအလင်းအမြန်ပေါက်ဖွားလာတာကိုတန်အံ့တော်ဖြစ်နေကြပါတယ်။ဖက်ဒရယ်တပ်မကြီးပေါ်ထွက်လာမယ့်အလားအလားလို့လည်းမြင်ကြပါတယ်။နေကြဆောင်တပ်နဲ့ပြည်သူစစ်ဟာအမိတ်နာဂပြည်ကိုကျိုးရှာတဲ့တပ်ဖွဲ့တွေဖြစ်လို့ PDF ပြည်သူ့တပ်ဖွဲ့နဲ့သဘောချင်းမတူပါဘူး။ဒါကြောင့်စစ်အာဏာရှင်ဒေါက်တိုင်အဖြစ်အသုံးခံခဲ့တဲ့တိုင်းရင်းသားတပ်ဖွဲ့တွေအမြင်မှန်ရပြီး PDF ပြည်သူ့တပ်နဲ့ပူးပေါင်းမလားဆိုတာကိုစ ောက်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ။